င်္ဂလာပါရှင်2018ခုနှစ်ဧပြီလ30ရက်တနင်္လာနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝလိုက်ပါ။ဒီညနေမှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံမှာအသေးခံဘုံးနှလုံးပေါက်ခွဲခဲ့တာကြောင့်တင်းတော့9ဦးအပါအဝင် 26 ဦးသေဆုံးသွားပါတယ်။ဆီးရီးယားကအစိုးရတပ်စခန်းတွေကိုတုံ့ကျင်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး 26 ဦးသေဆုံးသွားပါတယ်။မြန်မာနိုင်ငံကဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဟာညနေပိုင်းကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မှတ်မှတ်တင်ဆက်အောင်လည်းအထူးတင်ပြပေးသွားပါဦးခင်ဗျာ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ပြိပက္ခတွေဖြစ်ခဲ့ရာရခိုင်ဒေသကိုတွားရောက်ကြမဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့မြန်မာနိုင်ငံခရီးရစဉ်အစဒီကနေ့ညနေခင်းကတောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဒါနဲ့ပတ်သက်လို့
The UN Security Council does have the ability to refer the Myanmar government to the International Criminal Court and that was one of the demands that they presented to the delegation.The other interesting
အစိုးရနိုင်ငံကပါမောက်ခတူကြောသွားခဲ့တာပါအခုလိုဝင်ခွင့်ပေးလိုက်တဲ့အတွက်အခြေအနေကောင်းလာနိုင်တဲ့ဆိုတော့သူရဲ့တုံ့တက်ချက်နဲ့အတူနားဆင်ရပါမယ်တစ်ဆက်တည်းမှာပဲမြန်မာနိုင်ငံကိုမလာခင်ဘင်္ဂလားဒေ့ရှ်ကိုအရင်သွားခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင်15ဦးရဲ့ခီးစင်မှာရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တဲ့အခြေအနေကိုကြားကြရမှာပါကချင်ပြည်နယ်ဘက်မှာတော့မြစ်ကြီးနားဒေသခံတွေကဆွေးနွေးဆောင်ဒုက္ခသည်တွေကိုအမြန်ဆုံးကယ်တင်ပေးဖို့တောင်းဆိုဆန္ဒပြပွဲတရဒီကနေ့ကျင်းပခဲ့ပါတယ်ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မမြသစင်အောင်တို့ပြောပြပါမယ်ရှင
်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာအထေကံဘုံးနှလုံးဖောက်ခွဲခဲ့တာကြောင့်တင်းတောက်9ဦးအပါအဝင်အနည်းဆုံးလူ26ဦးသေဆုံးခဲ့ပါတယ်။ဒါ့အပြင်တင်းတောက်5ဦးအပါအဝင်နောက်ထပ်လူ50လောက်လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။အာဖဂန်နစ္စတန်တမိုင်းမှာတင်းတောက်တွေအများဆုံးသေဆုံးဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်း IS Islamic State ကြောင့်အဖွဲ့ကထုတ်ပြန်တဲ့အမတ်တင်းဌာနကပြောပါတယ်အာဖဂန်တရင်းနောက်များဘေကင်းလုံခြုံရေးကော်မတီ AJSC ကတော့တရင်းနောက်တွေတေဆုံးတန်ရရတာကိုအတိအပြည့်ပြောကြားလိုက်ပြီးဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချလိုက်ပါတယ်။လွတ်လပ်တဲ့ဥရောပအသံ RFE ကတရင်းနောက်မဟာရမ်ဒူရာနီအပါအဝင်အမျိုးသမီးတရင်းတော်2ဦးလည်းတေဆုံးသူတွေထဲမှာပါဝင်ပါတယ်။ RFE တရင်းဌာနကတခြားအမျိုးသား2ဦးလည်းတေဆုံးတဲ့ထဲပါသွားတယ်ပါသွားခဲ့ပါတယ်။ဒါအပြင်ပြင်သစ်သတင်းဌာန AFP ကလည်းသူတို့ရဲ့ကာဘူးမြို့ကသတင်းထောက်ဓာတ်ပုံသတင်းထောက်ချုပ်ရှာမရိုင်းလည်းတည်ဆုံသွားကြအောင်အတည်ပြုပြောဆိုပါတယ်။တင်းနေလာနေမှာပန်းရုတ်တက်ချိန်မှာအသေးခံဘုံးခွဲဖောက်ခွဲသမားတွေကမော်တော်ဆိုင်ကယ်နဲ့အာဖဂန်ထောင်လိုင်းရေးဌာနချုပ်ရုံးသားမှာအသေးခံဖောက်ခွဲခဲ့တာလို့မျက်မြင်သက်သေတွေနဲ့အာဖဂန်အာဏာပိုင်တွေကပြောပါတယ်။ပထမပောက်ကွဲမှုတွေကယ်ဆယ်လုပ်နေကြသူတွေထံကိုသတင်းထောက်အယောင်ဆောင်ထားသူကနောက်ထပ်အသေးခံဘုံးဖောက်ခွဲခဲ့တာလို့ကာဘူးမြို့ရဲတပ်ဖွဲ့ပြောခွင့်ရကလည်းပြောပါတယ်။
တနင်္ဂနွေနေ့နှောင်းပိုင်းကဟာမာနဲ့အလက်ပိုမှာရှိတဲ့စီးရီးယားစစ်အခြေစိုက်စခန်းတွေကိုဒုံးကျည်နဲ့တိုက်ခိုက်တာခံခဲ့ရတယ်လို့နိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ဒီတိုက်ခိုက်မှုမှာဘယ်သူကတာဝန်ရှိတယ်ဆိုတာနဲ့ထိခိုက်ပျက်စီးမှုနဲ့အသေးပြောက်စီးရင်အတိအကျကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။ဟာမာကကုန်ပစ္စည်းတိုလောင်ရုံတစ်ခုနဲ့အလက်ပိုနိုင်ငံတကာလေဆိပ်အနီးကိုပိတ်မှတ်ထားတိုက်ခိုက်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအစ္စရေးလက်ချက်ဖြစ်ပြီးလူ26ယောက်သေဆုံးခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်။လူ9ဦးသေဆုံးခဲ့တဲ့ဒီလအစောပိုင်းကစီးရီးယားလေတပ်အခြေစိုက်စခန်းတိုက်ခိုက်ခံရမှုမှလည်းအစ္စရေးကနောက်ွယ်ကကြိုးကင်ခဲ့တယ်လို့စီးရီးယားလူအခွင့်ရေးစောင့်ကြည့်အဖွဲ့ကတန်တရားရှိထားပါတယ်။
အစ္စရေးနဲ့ပါလက်စတိုင်းအကြားငြိမ်းချမ်းရေးရရှိအောင်ဆောင်ရွက်ရေးဟာအမေရိကန်ပြည်ထောင်စုအတွက်အင်မတန်အရေးပါတဲ့ဦးစားပေးလုပ်ငန်းရဖြစ်တာကြောင့်လိုအပ်တဲ့အကူအညီကိုပေးသွားမှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကတင်းနေလာနေမှာပြောကြားလိုက်ပြီးပါလက်စတိုင်းတို့ဘက်ကလည်းနိုင်ငံရေးစကားဝိုင်းကိုပြန်လာဖို့တိုက်တွန်းလိုက်ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းလူမျိုးတို့အတွက်အကောင်းဆုံးရလဒ်ထွက်ပေါ်လာမယ်ဆိုတဲ့ကြီးမားတဲ့မျှော်လင့်ချက်နဲ့ငြိမ်းချမ်းရေးရရှိအောင်အမေရိကန်ပြည်ထောင်စုကလှုံ့ဆော်သွားမှာဖြစ်ကြောင်းဂျော်ဒန်နိုင်ငံသားရေးဝန်ကြီးအိုင်မန်ဆာဖာဒီနဲ့အာမန်မြို့မှာတွေ့ဆုံစဉ်ပြောပါတယ်မှန်တဲ့အဖြစ်ဟာဘာဖြစ်တယ်ဆိုတာကိုတော့အစ္စရေးနဲ့ပါလက်စတိုင်းတို့ပဲဆုံးဖြတ်ကြရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဖြစ်နိုင်ခြေရှိတဲ့နှစ်နိုင်ငံတွန်တွဲတည်ဆည်ရေးဆိုတဲ့ရလဒ်ကိုလက်ခံမှာဖြစ်ကြောင်းပြောပါရယ်လက်ရှိပြည်ပခဖြည့်ရှင်ရေးဟာဒေတာရင်းရေရှည်တည်တံပြီးပြည်ပြည်စုံနဲ့ငင်းငင်းရရှိရေးအတွက်အဓိကတော့ချက်ဖြစ်ကြောင်းဂျော်ဒန်နိုင်ငံသားရေးဝန်ကြီးကလည်းပြောပါရယ်ဒါအပြင်နှစ်နိုင်ငံတွန်တွဲတည်ဆည်ရေးဟာတခုတည်းသောအဖြစ်ဖြစ်တယ်လို့လည်းဂျော်ဒန်နိုင်ငံကယူဆထားကြောင်းလည်းဝန်ကြီးဆာဖာဒီကပြောပါရယ်
အမေရိကန်နိုင်ငံမှာခိုလုံခွင့်ရဖို့အမေရိကတိုက်အလဲပိုင်းကရွှေ့ပြောင်းအခြေချသူလူ90လောက်ဟာတလားကြာအုပ်စုဖွဲ့ခရီးနှင်လာပြီးတနင်္ဂနွေနေ့မှာတော့အမေရိကန်နယ်စပ်မှာ Song Zan Sisi Yashiri, Sisi, Minian Kambo, Yashi Labare, Chi Piang Chicha Durida, Mamu, the Mirin, Ekaling, Edu, Yansu Bawinbi, Truha, Honduras, Guatemalane, El Salvador, Nangan Rigani, Mexico, the Shout, Kayin, Lagera, Pipare, Truha, Acha, Neza Piajo, Durine, Guepia Mushibu, Dre, Lemon, but Pure Dustin Tabi, the Ningun in Nima, Neza Piajo, Wiapo, Sounds I need Jabare. သူတို့နေရရင်ကိုပြန်ဖို့ကြောက်ရွံ့ဆိုးရိမ်မှုတွေရှိတယ်လို့စုံစမ်းစစ်ဆေးရေးအရာရှိတွေကိုပြောဖို့စီစဉ်ထားကြတယ်လို့ရွှေပြောင်းချေချသူတွေရဲ့ရှင်းနေနီကိုလတ်ရာမော့စ်ကပြောပါတယ်။နေဇာမမျိုးသားလုံခြုံရေးတပ်ဖွဲ့တွေများစွာခြားထားပြီးမြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ်ကိုထိခိုက်နိုင်တဲ့အတွက်မက္ဆီကိုအနေနဲ့ဒီရွှေပြောင်းချေချတွေကိုတားဆီးဖို့သမ္မတထရမ့်ကပြအားပေးခဲ ဇက်တလျှောက်မှာစောင့်ကြည့်နေခဲ့ပြီးသမ္မတထရမ့်နဲ့သူ့အစိုးရကတော့ဒါဟာအမေရိကန်နိုင်ငံအတွက်ချိန်ချောက်မှုတစ်ခုဖြစ်တယ်လို့ဆိုပါတယ်
UAE American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ UAE American တန်ကသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံကိုဒီကနေ့ရောက်လာတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ရခိုင်ပြည်မှာလက်တလောဖြစ်ပေါ်နေတဲ့ပြည်ပကကိုလေ့လာဖို့ရောက်လာကြတဲ့ဒီကုသလေအဖွဲ့ဟာဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်မှာလည်းရခိုင်အရေးနဲ့ပတ်သက်လို့မြမအစိုးရရဲ့ကင်တွယ်ဆောင်ရွက်မှုတွေကိုဆွေးနွေးခဲ့ကြမယ်လို့မျှော်လင့်ရပါတယ်။ကလသမကလုံညီကောင်စီဖွဲ့ဟာဒီကနေ့ညနေပိုင်းမှာပဲတမတော်ကာကွယ်ဦးစည်းချုပ်ဘူဂျုံမူကြီးမင်းအောင်လိုင်အပါအဝင်အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံဖို့ရှိနေပြီးညနေပိုင်းမှာတော့ဒီခါမှာခင်ဗျညပိုင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကုသလေအဖွဲ့ကိုညနာ6:00နဲ့တက်ခင်းအခါမှာဖြစ်ပါတယ်။မနေ့ကမှာတော့လူညီကောင်စီအဖွဲ့ဟာပြည်ပခါတွေဖြစ်နေတဲ့ရခိုင်မြောက်ပိုင်းမောင်တော်ကိုနေချင်းပြန်သွားပြီးအဲ့ဒီကအခြေအနေတွေကိုလေ့လာကြမှာပါ။ဒီကုသလေအဖွဲ့ဟာပြီးခဲ့တဲ့တင်းငွေတွေနေတုန်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ရောက်ခဲ့ပြီးနေဇက်ကဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီလူတွေနေရပြန်နေရေးဟာမြန်မာဘက်ချမ်းကအခြေအနေတွေအပေါ်မှာမူတည်နေတယ်လို့ဒီဖွဲ့မှာပါသွားတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်သမ္မတကြီး Karen PS ကပြောပါတယ်ဒါကြောင့်လဲဒီပြဿနာပြည်လဲရေးအတွက်မြန်မာဘက်ကဘယ်လိုဖြေရှင်းမလဲဆိုတာကိုသူတို့ကြည့်မယ်လို့ဆိုခဲ့ပါတယ်ရခိုင်ပြည်ပခနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန့်ရေးကောင်စီမှဆွေးနွေးမှုတွေရှိနေပြီးလူ့ခွင့်ရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြည်မှုဆိုင်ရာတရားရုံးကကင်တွယ်ဖြေရှင်းရေးလူညွန့်ရေးကောင်စီကလွှဲပြောင်းပေးဖို့လိုလားကြပါတယ်ဒါပေမဲ့လည်းလူညွန့်ရေးကောင်စီထဲမှာတော့ရုရှားနဲ့တရုတ်တို့ကဒီအခြေအနေကိုလိုလားပုံမရကြပါဘူးအခုရောက်လာတဲ့လူငယ်ရေးကောင်စီအဖွဲ့အနေနဲ့မနေ့ကမှတော့သူတို့ခီးစဉ်အဆုံးတက်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ဖို့ရှိနေပါလေ။ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူငယ်ရေးကောင်စီမှပြန်လည်သုံးသပ်ကြမှာဖြစ်ပါလေ
။မြန်မာနိုင်ငံရဲတပ်ဖွဲ့တွေကိုနိုင်ငံတကာစံနှုန်းမီရဲတပ်ဖွဲ့ဝင်တွေအဖြစ်ပြောင်းလဲရေးယူရိုတန်း30အကုန်ကျခံတင်နန်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီး EU ဥရောပတမကကခုခံကာကွယ်ပြောဆိုပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်ချောက်ဆင်ဖမ်းဆီးဖို့အထက်အရာရှိကခိုင်းစေခဲ့ရပါလို့တေလိုပြတ်သက်တဲ့ရဲဝန်တန်းတူကထွက်ဆိုလိုက်တဲ့ကိစ္စအပြီးမှာ EU နဲ့မြန်မာနှစ်နိုင်ငံကြားဆက်ဆံရေးကိုပြန်လည်တုံ့တက်ဖို့ရှိမရှိ VOA ကမေးခွန်းထုတ်ခဲ့တာပါဥရောပတမက္ကသံအမတ်ကြီးခရစ်စတင်းရှမစ်ကမြန်မာနိုင်ငံမှာခင့်မိပြီးရိုးသားတဲ့တာဝန်ယူမှုရှိတဲ့ရဲတပ်ဖွဲ့လိုအပ်နေရဆိုတာရိုက်တာသတင်းတောင်နှစ်ဦးရဲ့အမှုကရှင်းရှင်းလင်းလင်းပြသနေတဲ့အကြောင်းနဲ့ဒီအတွက်အပြောင်းလဲတွေလုပ်ဖို့ EU ရဲ့အကူအညီထောက်ပံ့အရင်ကထက်ပိုပြီးလိုအပ်နေတဲ့အကြောင်းတုံ့ပြန်ပြောဆိုပါတယ်2016နောက်ပိုင်းကစတင်ခဲ့တဲ့ MyPo လို့ခေါ်တဲ့၅နှစ်စီမံကိန်းရဲ့ရည်ရွယ်ချက်ကမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့လူခွင့်ရေးလိုက်နာပြီးကြားမှခွဲခြားခြင်းမရှိတဲ့နိုင်ငံတကာစံနှုန်းမီရဲတပ်ဖွဲ့အဖြစ်အစစ်မြင့်တင်ပေးလိုရင်းရည်ရွယ်လေ့ကျင့်ပေးခဲ့ပါတယ်2013ကလည်းဥရောပတမကကငွေကြေးထောက်ပံ့တဲ့အလားတူစီမံချက်တစ်ခုစတင်ခဲ့ပူးပါတယ်ဒီတော့တွင်ဖန်းစီတရားဆွဲဆိုခံရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုမှာတရေလိုပြသက်တွေပြည့်ထွက်ဆိုခဲ့သူဒုရဲမှူးမိုးရံနိုင်ကိုလည်းရဲတပ်ဖွဲ့စီကံချိုးဖောက်မှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်လိုက်ပြီလို့ရဲတပ်ဖွဲ့ပြောခွင့်ရတဦးကတင်းငွေနေနေကပြောဆိုပါတယ်
တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီဟာအင်းလီချင်းမြောက်ကိုရီးယားနိုင်ငံကိုမကြာခင်သွားရောက်မှာဖြစ်ပါတယ်။ဒါဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့ရဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပြီးရပ်ပိုင်းအတွင်သွားရောက်တာလည်းဖြစ်ပါတယ်။မ မြောက်ကိုရီးယားနိုင်ငံသားဝန်ကြီးရဲ့ဖိတ်ကြားချက်အရမေလ၂ရက်ကနေ၃ရက်နေ့အထိ၂ရက်ကြာသွားမှာဖြစ်ကြောင်းတရားဥပဒေရကပြောပါတယ်။ခီးစဉ်အတွင်းဘလို့အကြောင်းအရာတွေကိုဆွေးနွေးကြမယ်ဆိုတာကတော့ဒီကနေ့ထုတ်ပြန်တဲ့အချင်းယုံကြီးညာချက်မှာဖော်ပြထားခြင်းမရှိပါဘူး။မြောက်ကိုရီးယားကနျူကလ িয়ার ဆန်းသတ်တဲ့နေရာတွေကိုမေလအတွင်းပိတ်ပင်တဲ့အခါတောင်ကိုရီးယားကသတင်းတောက်တင်တဲ့ကျွမ်းကျင်သူတွေအမေရိကန်ကလေ့လာသူတွေကိုဟိုမြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားဖို့စီစဉ်ထားကြောင်းထိပ်သီးစည်းဝေးပွဲအကြောင်းတင်းငွေတွေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတောင်ကိုရီးယားသမ္မတပြောခွင့်ရယုံယုံချမ်းကပြောပါတယ်အမေရိကန်နဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာတာကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်မလိုအပ်တော့ဘူးလို့ကောင်းဆောင်ခင်ဂျင်ဦးကပြောကြားခဲ့တာကိုကိုးကားပြီးတော့လဲတောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်သမ္မတဒေါ်နယ်ထရမ့်နဲ့ကောင်းဆောင်ခင်ဂျင်ဦးတို့လာမယ့်သတင်းပတ်3-4ပတ်အတွင်းပြုလုပ်မယ်ထိပ်သီးစည်းဝေးပွဲကနေမြောက်ကိုရီးယားမှာဖန်ဆီးခံထားရတဲ့အမေရိကန်3ဦးပြန်လွတ်ပေးတာနဲ့သူရဲ့နျူကလ িয়ার အစီအစဉ်နောက်ကျောင်းပြန်လဲလို့မရတဲ့စစ်စစ်အတီးပြုနိုင်တဲ့သဘောတူညီချက်မျိုးရနိုင်လိမ့်မယ်လို့ ABC သတင်းဌာနကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်
။တော်ဝင်ထိနှံကိုစော်ကားမှုနဲ့ထောင်ချခဲ့တဲ့ထိုင်းနိုင်ငံရဲ့အထင်ကြီးတက်ကြွလှုပ်ရှားသူလည်းဖြစ်တဲ့မဂ္ဂဇင်းအက်ဒီတာဟောင်းဒီကနေ့မှထောင်ကလွတ်လာပြီးတဲ့နောက်ဒီမိုကရေစီအရေးဆက်တိုးပြီးဆောင်ရွက်သွားမယ်လို့ခရီးပြုလိုက်ပါတယ်။ဗိုလ်ချုပ်ကြီးဟောင်းပရာယပ်ချာနိုချာဦးဆောင်တဲ့ထိုင်းစစ်အစိုးရဟာနိုင်ငံရဲ့ရွေးကောက်ပွဲကိုထပ်ခါနောက်ဆုတ်နေကြတာအခုဆိုရင်2019 February ကျမှရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့နောက်ဆုံးကြေညာခဲ့တာပ
ါတနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မတ်မြတစင်အောင်တို့ပြောပြပေးသွားတာပါအခုမြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေဆက်သွယ်မိ мян ချက်တွေဇက်တိုက်နားဆင်ကြားရပါမယ်ရှင်မြန်မာနိုင်ငံကိုရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ဒီကနေ့ညနေပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။မနက်ဖြန်မှာတော့ရခိုင်မြောက်ပိုင်းဒေသပြိပက္ခဖြစ်ပွားရာဒေသကိုလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုတိုင်ကိုကျသွားရောက်လေ့လာကြမှာပါ။ဒီခီးစဉ်ဟာကုလသမဂ္ဂအတွက်ရောမြန်မာအစိုးရအတွက်ရောရိုဟင်ဂျာဒုက္ခသည်တွေအတွက်ပါအရေးပါတဲ့ခီးစဉ်ဖြစ်မယ်လို့ယူဆကြပါတယ်။ဒါနဲ့ပတ်သက်လို့ကိုသားညွန့်ဦးကဆက်ပြီးပြောပြမှာပါရှင်။
မြန်မာနိုင်ငံရောက်ရှိလာတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာခေါင်းဆောင်ဒေါက်ဆန်းစွကြည်နဲ့ဒီကနေ့ညနေပိုင်းတွေ့ဆုံခဲ့ပြီးတော့ရခိုင်ရင်းနဲ့ပတ်သက်ပြီးတော့မြန်မာဆွေရဲ့လက်ရှိကံတွဲဖြည့်ရှင်ဆောင်ရွက်မှုတွေပေါ်မှာဆွေးနွေးခဲ့ကြပုံရပါတယ်။ဒီကနေ့ညနေပိုင်းမှာပဲမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။ဒါပြင်တော့လွှတ်တော်ဘက်ကတာဝန်ရှိသူတွေနဲ့တွေ့မှာပါ။မနေ့ကကြာရင်တော့ရခိုင်မြောက်ပိုင်းမောင်းနှောကိုနေချင်းမြန်ခီးသွားပြီးတော့အဲဒီကအခြေအနေကိုလေ့လာကြမှာဖြစ်ပါတယ်။ဒီကိုစလေအဖွဲ့ဟာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးနေဆက်မှာရှိတဲ့ဒုက္ခသည်စခန်းမှာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလူတွေနေရပြန်နိုင်ရေးဟာမြန်မာဘက်ချမ်းအခြေအနေပေါ်မှာတည်နေတယ်လို့ဒီဖွဲ့မှာပါတဲ့ကုလသမဂ္ဂဆိုင်ရာဗြိတိန်အသံမှကြီး Current PS ကပြောပါရတယ်။ဒါကြောင့်လည်းဒီပြဿနာပြည်လည်ရေးအတွက်မြန်မာဘက်ကဘယ်လိုဖြေရှင်းမလဲဆိုတာကိုသူတို့အနေနဲ့ကြည့်မယ်လို့ဆိုခဲ့ပါတယ်။
It came from Myanmar, and the solution must lie in Myanmar. They must be allowed to go home.
လူဟာမြန်မာပြည်ကလာတာဖြစ်လို့ပြဿနာရဲ့အဖြေဟာမြန်မာနိုင်ငံပေါ်မှာမူတည်နေပါတယ်။စိတ်ချလုံခြုံရတဲ့အခြေအနေအောက်မှာသူတို့နေအိမ်တွေကိုပြန်ခွင့်ရရပါလိမ့်မယ်။မြန်မာဆွေရအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတာသိလိုပါတယ်။လူကြွေးကောင်စီအနေနဲ့ကတော့ရိုဟင်ဂျာတွေကိုအကူအညီဖြစ်စေမဲ့ဆုံးဖြတ်ချက်တွေမှာပူပေါင်းဆောင်ရွက်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့တိုးတက်မှုတွေအတွက်ထောက်ခံအားပေးသွားမှာပါ
။ရခိုင်ပြည်ပခနဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးကောင်စီမှဆွေးနွေးမှုတွေရှိနေပြီးလူ့ကိုယ်ရေးအဖွဲ့တွေကတော့ဒီကိစ္စကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးကနေပြီးတော့ကန့်တွဲဖြေရှင်းရေးလူမျိုးကောင်စီဘက်ကလွှဲပြောင်းပေးဖို့လူလာကြပါတယ်။ဒါပေမဲ့လည်းလူမျိုးကောင်စီတဲမှာတော့ရုရှားတရုတ်တို့ကဒီလိုမျိုးအခြေအနေကိုလူလာဖို့မရပါဘူး။အခုခီးစဉ်မှာကုလသမဂ္ဂလူမျိုးကောင်စီအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ရုရှားနဲ့တရုတ်နိုင်ငံကတန်တမန်တွေလည်းပါကြပါရတယ်။ရုရှားနဲ့တရုတ်တန်တမန်နှစ်ဦးစလုံးကတော့ဒီပြဿနာဟာအင်ပတန်ရှုပ်ထွေးတာကြောင့်မလို့အပြုသဘောဆောင်ပြီးတော့ဖြေရှင်းရမယ်။ပြဿနာကိုလွယ်လွယ်လေးနဲ့ဖြေရှင်းနိုင်ဖို့မျှော်လင့်လို့မရတဲ့အကြောင်းပြောပါရတယ်။လူခွင့်အဖွဲ့တွေကတော့ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့မြန်မာအာဏာပိုင်တွေရဲ့ကန့်ကွက်ဖြေရှင်းမှုအပေါ်ပြစ်တင်ဝေဖန်သလိုဒီအတွက်နိုင်ငံတကာဖိအားတွေတိုးမြှင့်ပေးဖို့လူမျိုးကောင်စီကိုတိုက်တွန်းနေပါရတယ်။အထူးသဖြင့်တော့ဒီရခိုင်ရင်းနဲ့ပတ်သက်ပြီးတော့ ICC နိုင်ငံတကာခုံရုံးကကန့်တွဲအရေးယူဖို့လူမျိုးကောင်စီကနေပြီးတော့ဆုံးဖြတ်တင်တယ်လို့ HRW လူခွင့်စောင့်ကြည့်မှုအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးကနက်ရော့ကပြောပါတယ
် The other thing the Security Council should do is to refer
လူမျိုးကောင်စီအနေနဲ့တခြားလုံနိုင်တာကတော့ရခိုင်ပြည်ထနာကို ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးဖို့ပါ Ranger အပေါ်ကျူးလွန်တာတွေဟာလူသားစုအပေါ်ကျူးလွန်တဲ့ယာစွေးမှုအဖြစ်ရှင်းရှင်းလင်းလင်းကိုရှိထားပြီးICC ကလည်းအပြစ်ပေးအရေးယူရပါမယ်။
ရခိုင်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်မှာကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှု genocide ဖြစ်နိုင်ပေါ်ရှိတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအပါအဝင်အခြားကုလသမဂ္ဂအရာရှိကြီးတွေလူခွင့်တောင်းဝန်ရှိသူတွေရဲ့အစီအစဉ်တွေပြောကြားချက်တွေမှာပါရှိပါတယ်ကုလသမဂ္ဂရဲ့အာဏာအကြီးဆုံးလူမျိုးကောင်စီအနေနဲ့ကတော့ဒါကူအခုဒီချိန်မှာကိုယ်တိုင်ကိုယ်ကျလိလာစုံစမ်းနိုင်မှာပါမော်နစ်စကစ်မိုဟာအော်စတြေးလျနိုင်ငံတက်စ်မနီယာတက္ကသိုလ်က professor တူဖြစ်ပါတယ်ရခိုင်ပြည်နယ်ရဲ့ကုလသမဂ္ဂအဖွဲ့တွေဝင်ရောက်ခွင့်ပေးခြင်းအဖြစ်အခြေအနေတွေကောင်းလာနိုင်တယ်ဆိုတာကိုမြန်မာစစ်တပ်ကသတင်းစကားပေးနိုင်မယ်လို့သူအနေနဲ့ယူဆပါတယ
်။ Well, as the residents of the refugee camps are well aware,
ဆိုရင်ဒီနေ့မြန်မာအစိုးရက ICC နိုင်ငံတကာခုံရုံးကိုလွှဲပြောင်းပေးနိုင်တယ်ဆိုတာကိုဒုက္ခတွေကကောင်းကောင်းသိထားပါတယ်။ဒါကြောင့်လည်းမြန်မာအစိုးရက ICC တင်မို့ဟာသူတို့ရဲ့တောင်းဆိုချက်တစ်ခုပါ။နောက်တစ်ခုကတော့သူတို့နေရပြန်ရေးကိစ္စမှာကုလသမဂ္ဂကနေကြီးကြပ်ဆောင်ရွက်ပေးဖို့ပါ။ဒါဟာမြန်မာစစ်တပ်ကိုဖြောင်းပြနိုင်တဲ့အခွင့်အလမ်းတစ်ခုပါ။ရခိုင်ဒေသကိုကုလသမဂ္ဂဝင်ခွင့်ပေးလိုက်ခြင်းအပြင် ICC အတင်ခံရမယ့်အရေးကနေရှောင်နိုင်မယ်ဆိုတာတော်စန်းစစ်ကြီးအနေနဲ့သူတို့ကိုအကြံကောင်းပေးနိုင်ပါတယ်
။အခုလာရောက်တဲ့လူညွန်းကောင်စီအဖွဲ့အနေနဲ့မနေ့ကကြာရင်တော့သူတို့ရဲ့ခီးစဉ်ကိုအဆုံးသတ်ပြီးနေပြည်တော်မှာသတင်းစာရှင်းလင်းပွဲတရပြုလုပ်ဖို့ရှိပါတယ်။ဒီခီးစဉ်ရဲ့တွေ့ရှိချက်တွေကိုတော့ကုလသမဂ္ဂလူညွန်းကောင်စီမှာပြန်လည်သုံးသပ်ဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။
ကိုတန်းညုံကြောပြခဲ့တာပါရှင်မြန်မာနိုင်ငံကိုရောက်ရှိသွားပြီဖြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံရောက်တင်းချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးမြန်မာအာဏာပိုင်တွေနဲ့တွေ့ဆုံညှိနှိုင်းအဖြစ်ရှာနိုင်ကဲမဲလို့မျှော်လင့်တဲ့အကြောင်းရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့တွေရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာတွေ့ဆုံခဲ့ခြင်းရခိုင်အကြမ်းဖက်မှုအတွင်သူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ဒုက္ခသည်စခန်းတွင်အခက်အခဲတွေကိုတင်ပြနိုင်ခဲ့ကြတယ်လို့ဆိုပါတယ်ဒီသတင်းကိုတော့မတ်စုမောင်ကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်ဒီကနေ့ဧပြီလ30ရက်နေ့မှာတော့ကုလသမဂ္ဂလူကြိုးရေးကောင်စီအဖွဲ့ဝင်15ဦးလုံးပါဝင်တဲ့တန်တမန်အဖွဲ့ဟာမြန်မာနိုင်ငံကိုဆက်ရောက်သွားပြီးဖြစ်ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တွေ့ဆုံပါတယ်ဧပြီလ29ရက်နေ့မနေ့တနင်္ဂနွေနေ့တုန်းကတော့ဒီကုလလူကြိုးရေးကောင်စီတန်တမန်အဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့ပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်ကုလလူကြိုးရေးကောင်စီတန်တမန်အဖွဲ့ဝင်တွေနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုဘလောင်ဒုက္ခသည်စခန်းကကိုကြီးဆလံကတော့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုဖြစ်စဉ်အတွင်းသူတို့ရင်ဆိုင်ခဲ့ရတဲ့လူခွေချိုးဖောက်မှုတွေကိုတင်ပြနိုင်ခဲ့တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်။မင်းရရောက်လာတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်တွေနဲ့အဖွဲ့နဲ့ကျွန်တော်ကိုတိုင်ဆေးရုံရပ်ပေးပါပဲ။ကျွန်တော်ဝင်ကဒုက္ခစေရှင်ဇလေးများအာဓမပြည်ကြီးဆိုင်ရတဲ့အမြင့်သမီးများစစ်တဲကြရတဲ့ရင်းမြောက်လာသူများသူစစ်မလို့ရအမြင့်သမီးအမြင့်သားပေါင်းတရားနာစင်နဲ့သစ်ဆုံးပြန်ရပ်ပေးပါပဲ။သူတို့ကမနာရီမိသားလဲကျွန်တော်ဝင်ကဒုက္ခစေများနဲ့သစ်ဆုံးကြပြီးအဲ့ဒီဆင်းရဲတွေမှာကျွန်တော်ရဲ့ရခိုင်ပြည်နယ်မှာသစ်ဆုံးသေးရတဲ့စစ်တဲကြရတဲ့စစ်စင်နဲ့ပတ်သက်ပြီးအဖေဆိုကျွန်တော်တို့ဝင်ကများဒုက္ခရှင်များကရှင်းပြခဲ့ပြီးသူတို့ကလည်းကျွန်တော်တို့ကိုအချမ်းလဲရှင်းနေမှုများပြုလုပ်ခဲ့ပါလေကျွန်တော်မြန်မာနိုင်ငံပြန်လေအခါမြန်မာအစိုးရအပြေးဝါနဲ့လူကြီးရဲ့အစီအမံရရှိဖို့အတွက်ကျွန်တော်ပြင်ပြခဲ့ပါတယ်
ဒုက္ခသည်စခန်းနေစီကိုကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ရောက်ရှိချိန်မှာတော့ဒုက္ခသည်စခန်းအသီးသီးမှာရှိတဲ့အမျိုးသမီးတွေနဲ့ကလေးငယ်တွေပါဝင်ရိုဟင်ဂျာဒုက္ခသည်တွေဟာနိုင်ငံသားအခွင့်အရေးအပြေအဝပေးဖို့ကုလဘက်ကလုံခြုံရေးတာဝန်ယူပေးဖို့အပါအဝင်တောင်းဆိုချက်14ချက်ပါတဲ့စာတမ်းတွေကင်ဆောင်ပြီးတော့ဒုက္ခသည်စခန်းတဝိုက်လှည့်လည်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြတယ်လို့ကိုကြီးဇလန်းကပြောပါတယ
်ဒုက္ခသည်များကတန်တမန်အဖွဲ့ရောက်ရှိပြီးအချိန်မှာဒုက္ခသည်စခန်းမှာဆက်ကွန်းမှာလူသားကောင်းတဲ့ကြောင့်တပြိုင်တည်းသမကြဝေးအကြီးမားဆုံးဖြစ်လို့ခဲ့ပါလေ။တော့ကျညာအဒီကကောင်းစီရှာသရိစာပါဝင်တဲ့နိုင်ငံတွေပြန်တဲ့အချိန်မှာအဒီကတပည့်ကုလသမဂ္ဂလုံခြုံရေးအဆောင်တဲ့အတူဖြာရှိစေရမည်။နိုင်ငံဝန်ကြီးအမိနဲ့နိုင်ငံသားအစိုးရအဒီကရှိစေဖို့အတွက်သမားပြောပေးရင်တောင်းဆိုခဲ့ပါတယ်ခင်ဗျာ
လုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ဘက်ကလည်းဒီကနေ့တို့မြန်မာနိုင်ငံကိုရောက်ရှိသွားတဲ့အချိန်မြန်မာအာဏာပိုင်တွေနဲ့ရိုဟင်ဂျာဒုက္ခသည်အရေးဆွေးနွေးညှိနှိုင်းအဖြေရှာခဲ့မယ်လို့ဒုက္ခသည်တွေကိုကတိပေးခဲ့ကြောင်းပြောပြပါတယ
်သူကလုံခြုံရေးကောင်စီတန်တမန်အဖွဲ့ကတော့ကျွန်တော်ဒုက္ခသည်များကိုတင်နာမှုတွေပြုတော့ပါတယ်မြန်မာနိုင်ငံရောက်တဲ့အချိန်မှာမြန်မာဆေးရအာဏာပိုင်အဖွဲ့စီများနဲ့ရိုဟင်ဂျာအခြေအနေကိုကျေလွန်ဆွေးနွေးပါမယ်ဆိုပြီးတော့ကျွန်တော်ကိုပြောဆိုပြောခဲ့တာရှိပါတယ်သူရဲ့ဒီအချိန်မှာကျွန်တော်အာအာအာမြောင်းနေပါလေဒါပေမဲ့ကျွန်တော်အတိတ်ကကောင်းစီကြီးကတော့ အရောင်းနဲ့ရိုက်ခြားကိုကျွန်တော်ကအတူတူအဆောက်ဆူကြည့်ပါတယ်။အခုဆုံးပေးမှာလည်းကျွန်တော်တရားနဲ့ရိုက်ခြားကိုကျွန်တော်ပြောတာရှိပါတယ်။စင်ကောင်းမမလောက်ဘဲနဲ့ဒါမှဆိတ်ကြည့်ကျွန်တော်ဝင်ကအကျစ်တွေကိုဆုံရပေးပါလို့ကျွန်တော်ဒုက္ခတွေအလုံးကဆက်ကန်ဆောက်ဆူကြည့်ပါတယ်
။ဒီကနေ့မှလည်းဒုက္ခတွေစကန်နေမှာလေပြင်းတွေတိုက်ခိုက်ပြီးတော့မိုးတိထစွာရွာသွန်းနေတဲ့ရာသီဥတုထံကြောင့်ဒုက္ခတွေဒီမှာနေထိုင်ရေးအတော်လေးအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ကိုဦးစလန်ကပြောပြပါတယ်
။အခုအမားနဲ့ကျွန်တော်ကစကားပြောရစီမှာလေပြင်းမုန်တိုင်းရအဲလေကြီးအရပရလေးတိုက်ခြင်းနေပါတယ်မိုးလေးရောနေပါတယ်အကောမိုးနဲ့လေကြီးနဲ့တိုက်နေရစွာဘောင်းကဘောင်းကမှရှိတယ်နေနေဒေသမှရှိတယ်ဒုက္ခတွေများပြည့်အလုံးဆင်းရဲတွေအကျံနဲ့ရှိနေပါတယ်ခင်ဗျာ
မကြခင်မုတ်တုံမိုးရာသီရောက်လာတော့မယ့်အချိန်ပို့ပြီးတော့မှဆိုးလာမယ့်အချိန်တွေကိုလည်းတန်တမန်အဖွဲ့အနေနဲ့ကိုယ်တိုင်မျက်မြင်တွေ့ခဲ့တဲ့အတွက်အလွန်ပဲစိုးရိမ်မကင်းဖြစ်မိကြအောင်ဒုက္ခတွေစခန်းတွေကိုကြည့်ရှုအပြီးတန်တမန်အဖွဲ့နဲ့အတူလိုက်ပါသွားတဲ့အမေရိကန်ပြည်ထောင်စုဆိုင်ရာလက်ထောက်ကုလသမဂ္ဂတန်အမတ်ကြီးကလည်းမနေ့ကပြောဆိုထားပါတယ်ရခိုင်ပြည်နယ်ဘက်ကိုခီးစက်မဲ့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်တန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ကတော့မေလ၂ရက်နေ့အထိဖြစ်ပါတယ်ရှင်
မဆုမွန်ပြောပြခဲ့တာပါရှင်ကုလလုံခြုံရေးကောင်စီဖွဲ့ဝင်တွေရဲ့မြန်မာခီးစဉ်အကြောင်းဒီမှာပဲရန်တာပြီးအခုကချင်းပြည်နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေဘက်ကိုလည်းအလှည့်ပေးပါစီရှင်မြန်မာတပ်မတော်နဲ့ကချင်းလွတ်လပ်ရေးတပ်မတော် KIA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တော်ရဲမှာပိတ်မိနေတဲ့ကချင်းစစ်ဘေးရှောင်ဒေသခံတွေကိုအမြန်ဆုံးကယ်ထုတ်ပေးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာဒီကနေ့မနေ့စန္ဒာဖော်ထုတ်ခဲ့ကြပါတယ်။မနေ့ပိုင်းမှာကချင်ဒေသခံတွေကမြို့ထဲမှာစီတန်းလှည့်လည်စန္ဒာဖော်ထုတ်ခဲ့ပေမဲ့တပိတ်စခန်းဖွင့်မဲ့အစီအစဉ်ကိုတော့အာဏာပိုင်တွေခွင့်မပြုခဲ့ဘူးလို့တပိတ်စခန်းဥဆောင်ကော်မတီဝင်တွေကပြောပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကိုအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင်
။ကချင်ပြည်နယ်တွင်းကကချင်လူငယ်တွေကချင်ဘာသာရေးဖွဲ့စည်းတွေနဲ့လူမှုဖွဲ့စည်းတွေကနေမြစ်ကြီးနားမြို့တွင်စန္ဒာဖော်ထုတ်ရတဲ့အခြေအနေနဲ့ပတ်သက်လို့တပိတ်စခန်းဥဆောင်ကော်မတီဝင်သူဖြစ်သူဦးလန်းဆောင်ကအခုလိုပြောပါတယ
်။မနေ့9နာရီ10နာရီကနေစတင်ပြီးမှကချင်ပြည်သူလူထုခမန်းချေကတော့3000လီပါလောက်ရှိတယ်လို့ခမန်းပါတယ်။မနောကွင်းမှာစုစည်းပြီးမှမြမတမတော်ရဲ့စင်ထံတဲ့စစ်ကြောင်းတွေကြောင့်ကျွန်တော်တို့တောတောင်ဒေသမှာပိတ်မိနေတဲ့ပြည်သူလူထုတွေအယောက်2000ကျော်ယနေ့အချိန်မှာအသက် NBA စာနာရိတ်ခါလူသားချင်းစာနာထောက်ထားမှုအကူအညီမရှိဘဲနဲ့တိတ်လောင်ခံနေရတဲ့အတွက်ကြောင့်မို့ဒီစစ်ကဲကချင်ပြည်သူဒုက္ခသည်တွေကိုအများဆုံးနိုင်ငံတော်အစိုးရမှတာဝန်ရှိဖို့ပြညာအားလုံးလဲလဲလဲလဲထားပြီးမှကျွန်တော်အများဆုံးကယ်ထုတ်နိုင်ရန်လူထုအင်အားနဲ့စင်နာမျိုးမှအားလုံးစံတာပြမှုကိုကျွန်တော်တို့လှုပ်ဆောင်ခဲ့ပါပြီ။အခုညနေပိုင်းမှာကတော့ကျွန်တော်တို့ကချင်လူငယ်ထုတွေဦးဆောင်ပြီးမှ debate ခန်းကိုဖွင့်သွားပြီးမှကျွန်တော်တို့စံတာပြထုတ်ပေါ်သွားမှဖြစ်ပါတယ
်။စာနာဖော်ထုတ်သူတွေအနေနဲ့တိုက်ပွဲကြပိတ်မိနေသူတွေကိုစာနာရိတ်ကထောက်ပံ့ရေးပိမိတဲ့ပြည်သူတွေရဲ့အသက်တွေကိုလိလုမရှုရေးနဲ့စစ်ပွဲတွေကြောင့်ဒုက္ခကြုံတွေ့နေရတဲ့ပြည်သူလူထုတွေရဲ့ရေးကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်အစိုးရကလည်းနှုတ်ဆက်မနေဘူးစီတန်းလှည့်လည်တောင်းဆိုခဲ့တာပါဒီမနေ့ပိုင်းမှာမြို့တွင်းစီတန်းလှည့်လည်ဆန္ဒဖော်ထုတ်ခဲ့ရမှာအာဏာပိုင်တွေဘက်ကတားဆီးပိတ်ပင်မှုတွေမရှိခဲ့ပေမဲ့ညနေပိုင်းမှာတက်ကြွတဲ့ကချင်လူငယ်တွေကနေတပိတ်စခန်းဖုလေးသွားမဲ့စီစဉ်အတွက်အာဏာပိုင်တွေကခွင့်ပြုချက်မပေးဘဲတားဆီးမှုတွေပြုလုပ်လာနေပါတယ်ဒီအချိန်လေးကတော့ဥလန်းဆောင်ကအခုလိုဆက်ပြောပါတယ်
နောက်ဆုံးအချိန်လေးကတော့ရေးတွေကပတ်လည်ကျွန်တော်တို့ကိုင်းထားပေးတယ်ခုမြို့နယ်ရေးစံကိုကျွန်တော်တို့ဦးဆောင်ကော်မတီချုပ်တွေကိုင်းနေတိုင်းလည်းခုကတော့ဝန်ကြီးချုပ်ပူဇော်ဆိုပြီးမှတို့ခွင့်မပြုပါဆိုပြီးမှဆာလာချပေးတယ်လို့ကြားသိရပါတယ်ဗျကျွန်တော်တို့ဦးဆောင်ကော်မတီတွေစီဝဲဆိုင်ပြီးမှပဲဆက်ဆက်တော့မယ်ဆိုတာတော့ကျွန်တော်တို့ပြန်ပြီးမှဆုံးဖြတ်မှာဖြစ်ပါတယ်
လူငယ်တွေကနေတပိတ်စခန်းဖိုးလစ်သွားမဲ့စီစဉ်အတွက်တပိတ်ဥဆောင်ကော်မတီတွေကနေဆင်းရဲပြီးမှတပိတ်ထားတဲ့မထားတဲ့ဆုံးဖြတ်သွားမှာဖြစ်ပါတယ်ဧပြီလအတွင်းတပ်မတော်နဲ့ကချင်လက်နက်ကိုင်ဖွဲ့ KIU တို့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်ဒေသအနှံ့ကဒေသခံပြည်သူတွေစစ်ဘေးသိမ်းရှောင်နေရတဲ့အခြေအနေကိုတော့ဥလန်းဆောင်ကအခုလိုဆက်ပြောပါတယ
်ကျွန်တော်ဒီစနိုင်းဒေသအောင်လော့ဒေသဘက်မှာပေါ့နော်1800ကျော်လောက်ကျွန်တော်တို့ပြည်လောင်ခံနေရပါတယ်ဒီကမိုင်းမြို့နယ်ဘက်ကလိုင်လောင်းခုဘက်မှာလည်းလူအယောက်100ကျော်လောက်ကျွန်တော်တို့ပြည်လောင်ခံနေရပါတယ်ဒီအင်ဂျင်နီယာဟိုးတောင်ဝန်ဘက်မှာလည်းလူတွေရှိနေတဲ့ဒေသကိုကျွန်တော်သိရပါတယ
်ကချင်ပြည်နယ်ဖကတနိုင်းကမိုင်းမိုးကောင်းနဲ့အင်ဂျင်နီယာမြို့နယ်က KIA ခြေပြုနေရာတွေဖြစ်တဲ့မန်ဝဲဒေသအောင်လော့ဒေသကစုံဒေသနဲ့အင်ဂျင်နီယာဒေသတွေမှာတပ်မတော်ကနေနိုင်မီရှင်းလင်းရေးလှုပ်ဆောင်ခဲ့လို့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံပြည်သူ9000လီပါထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။အလားတူမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်မြစ်စုံကျေးရွာအုပ်စုဂွေထောင်ကျေးရွာမှာ၃ရက်ကြာပိတ်မိနေတဲ့အင်ဂျင်နီယာဒေသခံတရာကျော်ကိုမနေ့ညဘက်မှာအကူအညီပေးရေးဖွဲ့စည်းတွေကနေသွားရောက်ခေါ်ထုတ်နိုင်ခဲ့တယ်လို့ကချင်ငင်းချမ်းရေးကျူးရော့ဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်။
เมื่อนานแล้วมาชิมดีเนี่ยเสียยงมาซีเวลล์ปีละมาเอ็มซีซีลูกขอเลยแต่ยังน่าป้องสัวที่เราเสียดอรี่เราปีซีจีเลยปาดีละมาคุยทอมาชีเลยดูป้องเตียจบเลยติดสุนี่แหละอาวุธต่อยเอาคอยพูดด้วยคุณจูเสียยากชีเกเรเลยเมื่อคนนั้นชินแล้วเราแบบแต่ถ้ากังวลเปลี่ยนกูหน่อยดีละมาแล้วกูตั้งเฟยอยู่แบบไอ้นิสสันว่าจะนำมาเลยไอ้มาสิ่งสุขังจะอยู่เป็นท่าเรียนมาแต่ตลอดเวลาเสียช่วงเว้นเทมาเลยอารมณ์สุดท้ายเลย
ปีกระเอเบรล่าในเช้าเย็นนี้มาเลยตำรวจเนี่ยกีอันยี่ไต้ฝุ่นเจ้าอินเจียนยามยูเนตุนก้าอิงโลยันกุยทาวอิงกลางกองสารจีโอเซียวะปีดูทางจูฮะมิสูเนตัมเพย์วะกุติงเซียงยาวชีลาเทวะเลยอินเจียนเดียร์เป็นมาไต้ฝุ่นเจ้ามิจินามยูกุทวีลาเรติดาคันิโกมีป้ายด้านเส้นทางจูปีวามูกันีมันเอกตัวยาวสุดสุดเขยบีตำรวจเบก้าปีดูดีที่ปีจีนยาเช็ลและกันซาซองเลยเข้าวิเข้าไปเลย อันนี้เลขการสร้างเทมาเอเบรล่าด้วยกีอันยี่ชิบูนี่อะไรพี่เด้อพังกันยูเน่มังเวดีรักกูตั้มโรกันนี่เนมิชิลินติงบักเฮบีอังโลดีจ้ากระสุนดีจ้าเนี่ยอินเจียนดีจ้าด้วยมาตั้มโรกันนี่เซเลนเนมิชิลินนี่เดือดลูกีอันยี่เนี่ยมาพัตเต้มาเส้นเวดูดีสู้อินเซียมาชีเป้อินเดียนนายเดือดลูกอันนี้เลขการสร้างเทมาพอบีอัตฮาวาเลยอันล่าสุดกีอันยี่กับเชนุลายีพูดไปกันเลยไต้ฝุ่นเจ้าเนียงกันนี่ทวีบีสิบปีเจ้าเนียร์ได้กับเชนบีดูดีกู
สิ่งจำเจ้าเป้จงตุยเนี่ยจะตกขาดกูตีขันบีเจ้าพี่เจ้าผู้เกี่ยงอุ้งตาผู้ยุ่งจีเอ็มบานลากาเอเบรล่านั่นเสียเนี่ยมาสารสังทุกอย่างเทวาเรกเมียเลสิยูโกเจียวขันนายาเรลุดออกมาดีฮะมีลูกกูจะพิวเอเมสนาสิงกิดูดีกูอแมนเกกูจะพิวบีกิดูดีเอลูอัชดีกูลูกสาวเป็นนี่จ้าเอลุเทมาดละแต่ดันนั่นนี่เจ้าชีลาบีพี่เด็ดลุดออกเนี่ยเลสิเอ็มบีปอ ตัวราชินุยมีนุยกูอากูลาเมอิงกันยาตายาลีลาซีเจมาสุนุยจายาอามาดีซีเจมาปาวงสุนุยลูดูเรนีเนฟิโอเยอีเมลิสาเบอร์มิสแอดฟิโอเอนิวส์ดอทคอมกูเว็บพีพีโฟนนัมเบอร์ติ่นต้องยันเนต้องชินเนงางางาลีกูเว็บพีพีอิงกันนี่ยามาได้เงี้ยสัตว์ยามเอฟโฟนนัมเบอร์จูดีนเปปูทาวีวะกูสุนุยจินาวูซาดานเอฟพีพีแต่ไฟเนฟพีพีฟิโอเอฟเฟซบุ๊ก
ฟิวเอเบอร์มิสนิวส์มาเช็คเบบีโรเว็บที่ที่ปาวงสุนีนายมาเลยอิงกันยาไทยลีลาอินซิสมาปาวงสุนีบุตรราชินีอาลุงเทคโอเวอร์เนี่ยลามะเอิงกันยาไทยลีลาอินมาปาวงสุนีลอยเฉยมีสตัวจ้าวทำมันเทคโอเวอร์เลยเช่นนั่นนายจะทุเรศเนี่ยยาวันซีซันวิกรอไลน์ดูมีดัชนีสังกัดตรงจันทร์เนี่ยงาจันทร์เนี่ยปัตมานายวันมาไลน์ลามีดัชยาโกเซกิโลเฮสติงอาของอารุกันนี่ไทยลีพันยูน่าเซนนายมาเลยเช่น
อัฟกานิสถานเองก็บุญยมาเตะกันปนนลงพักเวกันแล้วจ้าดินดาวกูอุปาวินอเนซองลูนัสเซชาอุติสงเงบาร์เลยทับยินดินดาวงาอุปาวินนัทลุงอาเซลาวเลยที่กันยากันบาร์เลยที่ใต้ไข่มูกูตุรกีโลกเอเจนซี่จ้างไอเอสอพยกาตรินทบยามาเลย อเมริกันเองก็มาโคลงเงียบบุอเมริกาได้เลวังอาชีพยังเชิดชูงานเสร็จแล้วค่ะตลอดจากอุสุพวยคินในลาบีที่นิ่งลุ่นมาแล้วอเมริกันเนื้อจำมาส่งงานสื่อสารยาสีดีสื่อสารมีมีงานขับบุยาสีลาจาบาร์เลยยามาเองก็วันนี้ก็นิยาวลาเลยกุลธรรมการลุงยี่กองสีอุพวยหาในงานวันแต่งงานปกติสองสามสุจินเนติกันได้ยันในแผงงานดีบีรอมาตุยส่งเงียบาร์เลยยังคันที่มาลัดลอบที่บ่อนี่ได้ปฏิปักษ์เลยกุลีลาบุยาวลาจาร์เลยดีกุลเลยอุพวยหา ตอนสั้นสุดจีนเนี่ยตัวส่งเสียมาเลยยังคันยี่เนี่ยปัจจุบันเนี่ยมาสู้ยังคันตัวส่งยมูดีกูส่วนนี้เกี่ยวกับเมลูมีอะไรบ้างเลยกุลธรรมการลุงยี่กองสีพวยฮาร์ดิกินี่ยันในใบมาเป็นตั้มรักกาวีอุจิโจปุจโจมูจิมีอะไรบ้างเว้ยลูกต่อกองส่งเนี่ยตัวส่งมูชิบียังใบมาเราในงานเราแต่งงานปกกูกะดีกุลเลอพวยกูยันจะสาวเนี่ยเด็กเห็นเอกามาพี่บ้าเลยมันเนี่ยชะมาเราหมองดาวุนี่จีนยังคีตัวจะเมลูสู้บ้าเลยยังมันเองยังจะพวยกูในงานการสั่นโนมีเยจะ မဂါကခုခံကာကွယ်ပြောကြားလိုက်ပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုထောင်ချောင်းဆင်ဖမ်းဆီးဖို့အထက်အရာရှိကခိုင်းစီခဲ့တာပါလို့တရားလိုပြတဲ့တရားဝင်တဦးရဲ့ထွက်ဆိုလိုက်တဲ့ကိစ္စအပြီးမှာဤနဲ့မြန်မာနိုင်ငံအကြားဆက်ဆံရေးပြန်လည်တုံ့တက်ဖို့ရှိမရှိ VOA ကမေးခွန်းထုတ်ခဲ့တာပါ။
တနင်္လာနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလိုင်းပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှာမဆုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Brighter Sao နဲ့ဖြစ်ပါရဲ့ရှင်။အခုကျွန်တော်တို့အတန်လွှင့်နေတဲ့ Radio အစီအစဉ် PPJN Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VOE ရဲ့နေ့စဉ် TV နေ့စဉ်အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါရဲ့ရှင်။ VOE သောတာရှင်များနဲ့တကမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this